အမေရိကန်အလုပ်တော်ကဒီမိုကရက်အမတ်တွေဟာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်မဲ့လုံထုံးလုံရည်အသစ်တွေကိုစတင်ချမှတ်နေပြီဖြစ်ပါတယ်။ဂျာတာဘရီနီကအလုပ်တော်မှာပြုလုပ်ခဲ့တဲ့လုံထုံးလုံနည်းဆိုင်ရာမဲခွဲဆုံးဖြတ်ချက်အရအလုပ်တော်တရားရေးကော်မတီဥက္ကဋ္ဌအနေနဲ့တချို့သောစည်းဝေးတွေကိုသက်သက်မှတ်မှတ်ကျင်းပဖို့ခွင့်ပြုနိုင်ပါတယ်။အဲ့ဒီစည်းဝေးတွေကသမ္မတကိုတရားစွဲဆိုဖို့တချို့သတင်းအချက်လက်တွေဟာပြည့်စုံလုံလောက်မှုရှိမရှိကိုစစ်ဆေးသွားနိုင်မှာဖြစ်ပါတယ်။ဂျာတာဘရီနီဆုံးဖြတ်ချက်အရတက်တီတွေကိုအဲ့ဒီစည်းဝေးတွေကိုလာရောက်ဖို့စင့်ခေါ်နိုင်ပြီးပုံမှန်ကော်မတီအစည်းအဝေးတွေတက်ပူကြတဲ့ကြားနာပွဲတွေလည်းလုပ်နိုင်ပါတယ်။သမ္မတထရမ့်ရဲ့ဥပဒေရေးရာဂိုင်တွေတဲ့အဖွဲ့ကိုလည်းအောက်လွတ်တော်ကော်မတီကတည်ကျင်တဲ့သတင်းချက်လက်တွေပေါ်စာနဲ့ရေးသားတုံ့ပြန်ဖို့တောင်းဆိုနိုင်ပါတယ်။အောက်လွတ်တော်တရားရေးဆိုင်ရာကော်မတီတွေကတော့သမ္မတထရမ့်ရဲ့အခွန်ပေးဆောင်ခြင်းဆိုင်ရာသတင်းချက်လက်တွေမထုတ်ပြန်တဲ့ကိစ္စသမ္မတနဲ့ပတ်သက်ခဲ့မှုတွေအပြားအမယ်ကိုနှုတ်ပိတ်ခပေးတဲ့ကိစ္စနဲ့သမ္မတပိုင်တဲ့ဟိုတယ်တွေနဲ့အင်ချမ်းမြေတွေအသုံးပြုခပေးရမှာအမေရိကန်ခွန်အားပြည်သူတွေရဲ့အခွန်ငွေတွေကိုသုံးစွဲရတဲ့ကိစ္စတွေအပါအဝင်ကိစ္စတော်တော်များများကိုစုံစမ်းစစ်ဆေးနေခြင်းကြပါတယ်။ဂျာတာဘရီနီကမဲခွဲခဲ့တဲ့အောက်လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာမရေမရရှုပ်ထွေးမှုတွေဖြစ်ပေါ်စေတယ်လို့လည်းတချို့ကလွှဲပန်းကြပါတယ်ခင်ဗျာ။